မြန်မာနိုင်ငံမှာစစ်ရေးပဋိပက္ခတွေတဘာဝဘေးရန်တွေနဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်လူသားချင်းစာနာမှုအခြေအနေတွေပိုးပြီးဆိုးရွားလာနေပြီးတော့အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာ2024ခုနှစ်တတိယ3လပတ်အတွင်းမှာ 3.4 သန်းထိတိုးလာတာကြောင့်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေပိုးပြီးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာ UN OCHA ကဒီကနေ့ထုတ်ပြန်ပါတယ်အိုးအိမ်ဆွန့်ခွာထွက်ပြေးရသူအရေအတွက်ဟာဒုတိယ3လပတ်အတွင်းမှာ 2.5 သန်းကျော်ရှိရကနေအခုလိုတိုးလာခဲ့တာပါပိုးပြီးပြင်းထန်လာနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့စီးပွားရေးပြိုလဲမှုအပြင်2024ခုနှစ်စောပိုင်းကပြဋ္ဌာန်းခဲ့တဲ့စစ်မှုမထမ်းမနေရဥပဒေတွေကြောင့်အခြေအနေတွေပိုဆိုးသွားပြီးတော့တိုင်းပြည်အနှံ့စိုးရိမ်ထိတ်လန့်မှုတွေမတိငိမ့်မှုတွေပိုးပြီးကျပြန့်လာတယ်လို့ OCHA ရဲ့တတိယ3လပတ်အစီအခံစာမှာဖော်ပြထားပါတယ်။ဒါအပြင်ပြီးခဲ့တဲ့ဇူလိုင်လကနေစက်တင်ဘာလအတွင်းမြန်မာနိုင်ငံအနောက်မြောက်ပိုင်းအလဲပိုင်းအရှေ့တောင်ပိုင်းဒေသတွေမှာမိုးကြီးရေရှမ်းခဲ့တဲ့အတွက်လဲအိုးအိမ်နဲ့လမ်းတံတားတွေအပါအဝင်အခြေခံအဆောက်အုံတွေပျက်စီးခဲ့တယ်လို့အရေးပေါ်အခြေအနေလိုအပ်မှုတွေလဲပိုးပြီးတိုးပွားလာခဲ့တယ်လို့ UN OCHA ရဲ့အစီအခံစာမှာဖော်ပြထားပါတယ်ရှင်။